စကိုင်းတိုင်းမုံရွာခရိုင်စာလင်းကြီးမြို့နယ်တွေကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းအတွဲအဲ့ဒီဒေတာအနီးနာကဒီရွာလေးရွာဖယ်ရှားခံခဲ့ရတာနဲ့လက်မြေဧက9000ကျော်တင်းဆဲခံခဲ့ရတာတွေအပြင်လူခွင့်ရေချိုးဖောက်မှုတွေနဲ့တဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေဖြစ်ရတာကြောင့်မကျေနပ်ကြတဲ့ဒေတာကန်လူထုအင်အား4000လောက်ကနေဒီစီမံကိန်းကိုလုံးဝရပ်ဆိုင်းပစ်ဖို့တောင်းဆိုတဲ့အနေနဲ့မုံရွာပသိမ်ကားလက်မကြီးပေါ်မှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်ဒီလိုဆန္ဒပြသူအင်အားများလွန်းလာကြောင်းမုံရွာပသိမ်ကားလက်မကြီးကိုပိတ်ထားရတဲ့အကြောင်းဆန္ဒပြပွဲအခြေအနေသိစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မဲအေးမာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းအတွက်ဒေသခံတွေရဲ့လယ်မြေတွေကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကသိမ်းယူခဲ့တာကြောင့်ဆန္ဒပြရာကနေစီမံကိန်းကိုဖျက်သိမ်းဖို့အတွက်ပါတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်။ဒေသခံတွေကိုအကူအညီပေးနေတဲ့နိုင်ငံရေးကျင်းသားမိသားစုများအကျိုးဆောင်ကွန်ရက်ကကျောင်းသားကောင်းဆောင်ကိုဟန်ဝင်းအောင်ပြောပြတာက
ဒီလိုလမ်းကိုလမ်းပေါ်မှာပဲတုံ့ပြန်ရေးပြစ်ခုထားတဲ့ဖြစ်ပါတယ်။ဒီရန်လေးတော်ကစီးပွားရေးကြတဲ့ဝိုင်းရံပြီးတော့ခုတောင်းတဲ့တွေဖြစ်စီတယ်။ဒီမှာနိုင်ငံလုံးဆိုင်ကျောင်းသားများကကျောင်းသားကောင်းဆောင်နေတယ်။အဲတော့ဆိုင်ဒေသကြီးကြီးကားတွေဆိုတာတရားတွေပေါ်တယ်။ပေါ်ပြီးတဲ့ချိန်ကဒီနေ့စိတ်ဆာကတော့အမျိုးသားရေးစိတ်ဆာတစ်ခုဖြစ်တယ်။ဘာသာရေးချင်းချင်းမှုလူခွင့်ရေးဆုံးရှုံးရေးစိတ်ဆာဖြစ်တဲ့အတွက်၎င်းတော်ကျင်းပစီမံကိန်းကိုချက်ချင်းနဲ့ရပ်ဖို့ဆိုရင်လက်မှတ်ကိုဆန်ကားပြုသွားတယ်လို့စတင်ပြီးတော့တွေ့ရေးထုတ်ပါတယ်။ခုဆိုင်လို့နာမည်သက်ထားတဲ့အကောင့်တစ်ကောင့်နဲ့ဝမ်ဘူလို့နာမည်သက်ထားတဲ့အကောင့်တစ်ကောင့်နဲ့ပုံမှန်144လို့နာမည်သက်ထားတဲ့အကောင့်တစ်ကောင့်နဲ့ဒီလိုကလမ်းကုန်ပါတယ်။ပြည်သူလူထုတွေကလက်ပြီးတော့မြှို့ရှို့ပြီးတော့ကျေးဇူးတွေထုပြီးတော့သူတို့တချို့ရပါတယ်
လူတို့အင်အားများပြားတဲ့အတွက်အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲတာမျိုးတွေမလုပ်ခဲ့ဘူးလို့ဆိုပါတယ်
။ပြည်သူလူထုအင်အားအရင်များပြားပြီးတော့ဝိုင်းဝန်းထောက်ခံပြီးတော့ကျင်းလာပြီးတော့ဝိုင်းအောင်ကြည့်ပြီးတဲ့ပြည်သူရှိတဲ့အတွက်သူတို့ကအတင်ရနေပြီးတော့လူရင်းနေနဲ့ကြံလာတာလို့ဝိသက်သားတွေနဲ့အိတ်ဆိုတာလို့ဒီလောက်ပါပဲရှိတာ
။ဒီစီမံကိန်းလှုပ်ထားတဲ့နေမြေမှာဆန္ဒပြခွင့်ရဖို့အတွက်ဒေသခံတွေက၈ကြိမ်ထိတောင်းခဲ့ပေမဲ့ခွင့်မပြုဘဲပုံမှန်144ထုတ်ပြီးတားမြစ်မှုတွေထပ်လုပ်လာတဲ့အတွက်အခုလိုမျိုးခွင့်ပြုချက်တောင်းမနေတော့ဘဲသူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ရတာဖြစ်ကြောင်းဒေသခံတွေကဆိုပါတယ်။လေသိန်းနာရာသိန်းနာအပြင်အာဏာပိုင်တွေဘက်ကချင်းချောက်တာဒေသခံတွေကိုအကူအညီပေးနေတဲ့သူတွေနဲ့ပတ်သက်ပြီးဖမ်းဆီးတာဖမ်းဝရမ်းထုတ်တာတွေကိုကျေနပ်မှုမရှိတာတွေကြောင့်အခုလိုမျိုးဆန္ဒပြရတာလို့လည်းဒေသခံလက်သမားတဦးကပြောပါတယ်
။သူကမလျော့ပြိလိုက်တဲ့အရာတွေ၊မမန်ပြီးတော့လုံလိမ့်နေတဲ့ဒီမှာတောင်းလေသမားတွေကိုချင်းချောက်တာတွေပေါ့ဗျာ။ကျွန်တော်ကဒီမှာလည်းဒီလိုချိန်နဲ့ဆိုရင်ကိုလူတွေဆက်ခံတာဆိုကျွန်တော်တို့အားလုံးကိုမကျင်းလို့မျိုးကျွန်တော်တို့တမ်းပြီးတော့ရတယ်ဖြစ်ပါတ
ယ်။မုံရပသိမ်ကားလက်မကြီးကိုအာဏာပိုင်တွေကပိတ်ဆို့ပြီးဆန္ဒပြသူတွေကိုတားဆီးလိုက်တဲ့အတွက်ဒေသခံတွေဟာမုံရပသိမ်ကားလက်မပေါ်မှာပဲ၄နိုင်ကြာဆန္ဒပြပြီးတဲ့နောက်မှာတော့ဆန္ဒပြမှုကိုရက်ခဲ့ပြီးလယ်သမားတွေမြေသိမ်းခံရမှုကိုလွှတ်တော်ကိုတင်ပြဆွေးနွေးဖို့အတွက်သဘောထားကောက်ခံမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီလိုတင်ပြမှုမှာအကျိုးသက်ရောက်မှုတွေရှိပါမလားလို့မေးတဲ့အခါမှာတော့ကျောင်းသားကောင်းဆောင်ကိုဟန်ဝင်းအောင်ကအခုလိုပြောပါတယ
်ပြည်သူ့ဆန္ဒကိုလေးစားတဲ့အစိုးရတရားလိုညီတဲ့အတွက်သူတို့ကတော့အစ်မောင်းဆုံးစိုးစားသွားမှာပါရတဲ့နေရာဘူးဆိုတာကတော့တက်တိုင်ကတောင်းရှိသူတွေအပိုင်းလိုပဲပြည်သူတွေကသတ်မှတ်ပါတယ
်လက်ဗရောင်းတော်ကျင်းနီစီမံကိန်းရပ်တန့်ဖို့နဲ့ပတ်သက်ပြီးအမျိုးသားရေးတာဝန်တရအနေနဲ့လှုပ်ဆောင်သွားဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ချုပ်ဘကတမြန်မာနိုင်ငံရန်ကုန်ဝိဆာတိုက်ပံတက္ကသိုလ်ကျောင်းသားများကွန်ရက်နိုင်ငံရေးအကျဉ်းသားမိသားစုအကျိုးဆောင်ကွန်ရက်ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်မိထီလာအကျိုးဆောင်ကွန်ရက်တို့ကခေါတောင်းလမ်းများလွှင့်ထူပြီးတရားဟောခြင်းတွေလူမှုနှင်နာမှုတွေဖော်ထုတ်ခြင်းတွေကိုလုပ်ခဲ့ကြပါတယ်။လက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာတနိုင်ငံလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်နေတဲ့အကြောင်းလွန်ခဲ့တဲ့18နှစ်ကတည်းကလုပ်နေတဲ့တပည့်တောင်ကျင်းနီစီမံကိန်းကြောင့်အဲ့ဒီဒေသကကံကုန်းရွာအပါအဝင်ရွာတွေမှာရေချိုးလို့မရတာတွေသီးနှံတွေစိုက်ပျိုးလို့မရတဲ့မြေအေကပေါင်းထောင်နဲ့ချီဖြစ်လာရတာတွေလက်ဗရောင်းတောင်ကိစ္စကိုတကဘာလုံးမှာရှိတဲ့မြန်မာတွေကန့်ကွက်တဲ့အနေနဲ့လက်မှတ်ထိုးဖို့တောင်းဆိုတာတွေလိုတဲ့အကြောင်းကျောင်းသားတွေကပြောပြပါဗျ။ဒီစီမံကိန်းကိုမဟန့်တားနိုင်ဘူးဆိုရင်ချင်းတွင်းမြစ်ရဲ့ asset စီးဝင်နာတွေကနေ AOD မြစ်ထဲကိုရောက်ရှိနိုင်တဲ့အတွက်စိုးရိမ်စရာကောင်းတဲ့အခြေအနေမှာရှိနိုင်ကြောင်းတွေကိုလည်းပြောသွားကြပါတယ်ရှင်။